သောတာရှင်များခင်ဗျာနိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPP ကသူတို့အနေနဲ့နိုင်ငံရေးအကျဉ်းသားစီရင်ပြုစုရာမှာအကျဉ်းထောင်တွေနဲ့အကျဉ်းဦးစီးဌာနတို့ရဲ့ပွင့်လင်းမြင်သာမှုမရှိတဲ့လုပ်ရက်တွေကြောင့်အခက်အခဲတွေရှိနေတယ်လို့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင် AAPP ကနိုင်ငံရေးအကျဉ်းသားတွေရဲ့စီရင်ကိုပြုစုရာမှာသူတို့ကိုကူညီနေတဲ့ပြည်တွင်းကကွန်ရက်တွေယုံကြည်ရတဲ့လျှို့ဝှက်ပြီးသတင်းပေးဖို့သူတွေနိုင်ငံရေးအကျဉ်းသားတွေရဲ့အမှုတွေဖိုင်တွေလက်တလောလွမြောက်လာတဲ့နိုင်ငံရေးအကျဉ်းသားတွေနဲ့သက်ဆိုင်ရာမိသားစုအသီးသီးစီကနေစတာတွေကိုအခြေခံပြီးစီရင်ပြုစုတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့ AAPP ကကောက်ယူထားတဲ့စီရင်ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD လူမှုအထောက်အကူပြုအဖွဲ့ကကောက်ယူထားဆဲဖြစ်တဲ့နိုင်ငံရေးအကျဉ်းသား592ယောက်ရှိတယ်ဆိုတဲ့အချက်ဟာကွဲလွဲနေပါတယ်။ AAPP အတွင်းမှုကိုတိတ်နိုင်ကသူတို့ရရှိထားတဲ့စီရင်နဲ့ NLD လူမှုအထောက်အကူပြုအဖွဲ့ကစီရင်မတူရတဲ့အချက်ကနိုင်ငံရေးလှုပ်ရှားသူတွေကိုကူညီရင်းအဖမ်းခံရတဲ့သူတွေကိုစီရင်ထဲမှာထည့်သွင်းခြင်းနဲ့မထည့်သွင်းခြင်းဆိုတဲ့အချက်ပဲဖြစ်တယ်လို့ပြောပါတယ်
။ဟုတ်ကဲ့အဓိကကတော့နိုင်ငံရေးလှုပ်ရှားရေးနဲ့ထောက်ချသွားတဲ့လူတွေကိုမြန်မာပြည်မျိုးစုအဖွဲ့ချုပ်ကအဓိကအပြင်နိုင်ငံရေးကျင်းသားလို့သတ်မှတ်ထားပါတယ်။ကျွန်တော်တို့ကတော့ဓာတ်အပြင်ဆိုတဲ့ဖိဆက်ထားပါတယ်။အဲ့ဒါကတော့အဓိကအားပေးကူညီပါလေ။အဲ့တော့ကိုလည်းကျွန်တော်နိုင်ငံရေးအခြေအနေသတ်မှတ်ထားတဲ့အတွေ့အဲ့မှကူကစီးရင်တွေကတော့များများွာထွက်သွားတယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်။ဟိုနိုင်ငံရေးလွတ်ရှားတဲ့လူတွေကလွတ်ပြီးတော့အားပေးကူညီတဲ့လူတွေကမလွတ်ဘူးဆိုလို့ရှိရင်ဒါကသူတို့တွေတကယ်ကိုမတရားရာကြတယ်လို့ကျွန်တော်မြင်တယ်။နောက်တစ်ခါနိုင်ငံရေးဆိုတဲ့ကိစ္စမျိုးကိုအဲ့လိုကူညီနေတဲ့လူတွေကဟိုတကယ်ကိုတောက်လက်သွားမှာမုန်းပြီးသွားမှာလို့သူတို့လည်းအများဆုံးယူပါတယ်။
မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးလက်မှတ်ရေးထိုးတောင်းဆိုနေတဲ့အဖွဲ့ရဲ့ဦးဆောင်သူတဦးဖြစ်တဲ့ကိုတိုးကျော်လိုင်ကလည်းသူတို့ရရှိထားတဲ့စီရင်တွေဟာအင်းစိန်ထောင်ကိုနောက်ဆုံးထားကောက်ယူပြီးရင်900ကျော်ရှိမယ်လို့ယူဆတဲ့အကြောင်းနဲ့ NLD လူမှုအထောက်အကူပြုအဖွဲ့ကရရှိထားတဲ့စီရင်မတူရတဲ့အကြောင်းကိုအခုလိုပြောပါတယ
် NLD နဲ့ကျွန်တော်တို့နဲ့ကြွာတာကတော့လေတချို့စက်ခွန်တစ်တွေကစက်ခွန်တစ်ဆိုတာကကျွန်တော်တို့တရားမဝင်ဖွဲ့စည်းဆက်တွေပေါ့ဗျာနောက်ပြီးတဲ့အခါကျတော့နိုင်ငံရေးနဲ့ပြုတ်ရှားမှုနဲ့ဆက်နွယ်ပြီးတော့ဖန်ခံရတာတော့ဟုတ်တယ်သို့တော့နိုင်ငံရေးဘုံမှမတက်ဖဲနဲ့ချထားတာလည်းရှိတယ်နိုင်ငံရေးလှုပ်ရှားမှုထဲမှာတိုင်းရိုက်ပါဝင်တာမျိုးတော့ဟုတ်ချင်မှာဟုတ်မယ်သို့တော့ဆက်ဆက်ပါဝင်နေတာတွေပေါ့နော်အဲ့ဒါတော့ APP ယူဆတာမျိုးနဲ့ကျွန်တော်တို့နဲ့နည်းနည်းလေးပုံနှိမ့်ဆက်လိုက်မှဖြစ်တယ်အဲ NLD မှာကတချို့အဲ့ဒီလိုလူမျိုးတွေကိုသူတို့ဟိုထည့်မတွက်ထားဘူးဖြစ်တယ်ဒါကြောင့်ဟို NLD စင်က990လောက်ပဲဖြစ်နေတာဖြစ်တယ် NLD မှာကတရင်ချက်နဲ့ရတဲ့အပေါ်မှာသူတို့အတီးပြုတ်ပြီးထည့်တာဖြစ်တဲ့အတွက်ကြောင့်တချို့တရင်ချက်နဲ့မရတာဖြစ်ပါလိမ့
်မယ်မြန်မာအစိုးရကတော့ဒီကနေ့အထိနိုင်ငံရေးအကျဉ်းသားရှိတယ်ဆိုတာဝန်ခံထားခြင်းမရှိပေမဲ့အကျဉ်းသားတွေကိုရှင်းနေအစဇန်နဝါရီလ4ရက်နေ့ကစပြီးလွတ်ပေးမယ်လို့ပြောဆိုထားတဲ့အတွက်ကြောင့်နိုင်ငံရေးအကျဉ်းသားမိသားစုတွေဟာမျှော်လင့်ချက်အပြည့်အဝထားနေကြပါတယ်ခင်ဗျာ